မြန်မာနိုင်ငံအနောက်ပိုင်းကလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာတော့ဒီရက်ပိုင်းတွေအတွင်ပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေလို့ဒေသခံတွေအထူးကြောက်ရွံ့နေကြပါတယ်။စနေနေ့တုန်းကတော့ချင်းပြည်နယ်ပလောဝမြို့နယ်တွင်တံတားဆောက်လုပ်ရေးလုပ်ငန်းခွင်သုံးအစိုးရပိုင်းကုန်တင်ဇက်သင်းမော်တစ်စင်းဟာလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့ပြစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေကလည်းတောက်ကြညတုန်းကပြစ်ခတ်မှုတွေလုပ်ခဲ့လို့မြို့ထဲမှာထိခိုက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဒေသအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်နမတာကျေးရွာအုပ်စုတဲမောဝကျေးရွာမှာကလတာမြစ်တွင်းကကြောက်တော့ပလောဝကိုပြေးဆွဲနေတဲ့အစိုးရပိုင်း MV ရတနာဝင်းကုံတင်ဇက်တင်မောတစီကိုဒီနေ့မနေ့ပိုင်းမှာလက်နက်ကန်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့နမတာကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ်
။ဇက်တင်ပေါ်နယ်လာပေါ်တဲ့အချိန်မှာဒီရခိုင်ပြည်နယ်တို့အေးအေးကဒီမနေ့ချင်းနယ်လေးစင်းကားလို့ရှိနေအေးမော်ဝီတော်ဒီပလန်တဲ့မြစ်ကင်းစင်းနယ်ကနေပြစ်တာဒီလေတမိလောင်သွားတယ်လို့ပြောရတယ်ပင်မဝါရွာအကြမ်းမကိုလက်နက်ကြီးနဲ့ပြစ်ကြတာပေါ့
ဒီပြစ်ခတ်မှုကြောင့်အနီးနားရွာတဲမဝကျေးရွာဘက်ကလည်းလက်နက်ကြီးကြီးကြားရောက်ခဲ့တယ်လို့ဖြစ်စဉ်အခြေအနေကိုတော့တဲမဝရွာသားကိုမောင်ရွှေကအခုလိုပြောပါတယ
်ပင်မမီးလောင်ကဒီလိုကလောက်ချားတဲ့ပြစ်တံရောကြားလိုက်တယ်ကရဏမင်းနောက်ဖက်ကငါဗျဟိုဘက်ကပလဝပဒါအလုတ်ဆိုင်ကကုန်တယ်ပင်မဒီမောရောပြစ်စီမောရောအခုထိဒီတိုင်းမဲမီးလောင်နေတော့မယ်မီးကိုထွက်နေတော့မယ်ဒီရသားတွေကထိခိုက်လို့ရရှိရလူတယောက်လောက်ခြာရဲ့မိုင်းကြီးရဟာမခုံလာလို့လားနည်းနည်းလေးပေါ့ရုံပဲရတယ်လားလေဟိုဟာလောက်ခြာကြီးတစ်ခုလောက်ရှိတယ်ရွာသားလုံးကအကုန်လုံးကြောက်နေကြတယ်လေကြီးလွားရေးရင်းနဲ့အဲ့ဒီမှာပုံနေကြတယ
်ဒီပြစ်ကမှုဟာရခိုင်တပ်မတော်လက်ချက်လို့ဒေသခံတွေကယူဆနေကြတယ်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးဒါအပြင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စစ်ရေးတင်းမာနေဆဲဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့တင်းမာလဲတောက်ကြနေညဘက်စံနာရီကနေမိုးလင်းပေါက်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာပါပြစ်ခတ်မှုအခြေအနေကိုတော့မြောက်ဦးမြို့ခံခိုင်မင်းတူကခုလိုပြောပါတယ
်စံနာရီခွေးလောက်မှာပေါ့နော်မြောက်ဦးရေးစကန်ကစားပြီးတော့ဖိုက်တယ်ပေါ့လက်နက်ကြီးပေါ့ပြီးတော့ကင်မရာစုံခုံခုံရဲ့940ရဲ့နောက်ပြီးတော့ဟိုခရီးရေးတင်းရင်ကအကုန်လုံးဖိတ်ကြတာပဲဖြစ်တယ်ဆိုတာလေကိုပြန်လည်ပြတာတော့မဟုတ်ပါဘူးသူတို့မြောင်မြစ်ထဲကိုပဲဒီလက်နက်တွေအကုန်လုံးကြားတယ်ပြက်စီကြတော့အိမ်တော်တော်များများရှိပါတယ်ကိုအိမ်ဒီမှာပေါက်ကြီးထွားတာတွေနော်ဒီတွေကြားလို့ပေါက်ကြီးထွားတော့နောက်ပြီးတော့ဒီတင်ရရတဲ့သူတွေရှိရနောက်ပြီးတော့ဒီမြောင်မြစ်ပြားဒီတချို့အနေချင်းပြက်စီသွားတာတွေရှိရဒီတနေ့နေ့လောက်ဆိုတော့သူတို့တစ်ချက်တစ်ချက်တင်းနေတယ်ကြားရသေးတယ်၄နာရီ၅နာရီလောက်ကြားတော့မှသူတို့မပြေကြတော့ဘူး
ဒီပြစ်ခတ်မှုဟာတစ်ဖက်လက်နက်ကင်တပ်ဖွဲ့နဲ့နှစ်ဖက်ပြန်လည်ပြစ်တဲ့တိုက်ပွဲပုံစံမဟုတ်ပဲပြစ်တာတွေကလည်းမြို့ထဲကိုပဲကြာနေတဲ့အတွက်ကြောင့်မြို့ထဲမှာရှိတဲ့ဒေသခံတွေအထူးကြောင်းလန့်နေကြတယ်လို့ခံမင်းတူကဆက်ပြောပါတယ်။တ
ိုက်ပွဲဖြစ်တဲ့ပုံစံရောမဟုတ်ဘူး။တိုက်ပွဲဖြစ်ရင်တော့ပြန်လည်ပြစ်ကြမှာပေါ့။ဒီကြောတော်ရရှိနေရရောမဟုတ်ပဲ။ညောင်မြို့ထဲကိုပဲအကုန်လုံးပေါ့။လက်နက်တွေအကုန်လုံးပြစ်ကြတယ်ဆိုတော့တိုက်ပွဲဖြစ်တာတော့မဟုတ်ဘူးပေါ့။တက်လှန်တာလည်းပိုးပါတယ်။တက်လှန်တာကြတော့ဒီအဆန်ပေးုံတော့ပေါ့ပေါ့နော်။ဒီတက်ခင်ဒီကအကုန်လုံးကကြောက်ကြတာပေါ့ပေါ့နော်။ကျွန်တော်တို့ဒီဖက်မှာကြတော့ကြားရတဲ့နေတယ်ပေါ့နော်
။ဒီလိုပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးနဲ့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုကိုဆက်သွယ်ခဲ့ပေမဲ့ဘုံလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်ကြောက်တော်ဘုံရုံမြို့နယ်တွေဘက်မှာရခိုင်တမတော်အေအေနဲ့မြမတမတော်တို့ကြားစီရေးပြင်းထန်စွာဖြစ်ပွားနေတယ်လို့တိုက်လျင်သုံးပြီးတိုက်ခိုက်ရတဲ့အထိဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြိုးစားကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာစစ်ပေးသိမ်းရှောင်နေတဲ့ဥယျာဉ်2000ခန့်ရှိနေပြီလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ။